အမေရိကန်ရဲ့တရုတ်နိုင်ငံအကြားစီးပွားရေးနဲ့မဟာဗျူဟာမြောက်ဆွေးနွေးမှုတွေရဲ့ဒုတိယနဲ့နောက်ဆုံးနေ့အဖြစ်နှစ်နိုင်ငံထိပ်တန်းအရာရှိတွေဒီကနေ့ကြာသပတေးနေ့မှာဆက်လက်ဆွေးနွေးနေကြပါတယ်။လေထုညဉာဏ်မှုနဲ့ဖန်လုံအိမ်တန်းငွေလျှော့ချမှုတွေမှာပူပေါင်းဆောင်ရွက်မှုတွေတွန်းမြင့်သွားဖို့ဗိုလ်ထုနေ့ကနှစ်ဖက်အရာရှိတွေသဘောတူညီခဲ့ကြပါတယ်။ဒီကနေ့မှာတော့စီးပွားရေးဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးလိမ့်မယ်လို့မျှော်လင့်ရတာပါ။နှစ်ဖက်လည်ဝင်ကြီးအဆင့်ဆွေးနွေးပွဲတွေဟာအမေရိကန်နဲ့တရုတ်ဆိုရအကြပူးပေါင်းဆောင်ရွက်မှုတွေရောသဘောထားကွဲလွဲမှုတွေနဲ့ပါပတ်သက်ပြီးတော့ဆွေးနွေးမှုတွေနဲ့ညှိနှိုင်းဆောင်ရွက်နိုင်ဖို့အခွင့်အလမ်းတစ်ရပ်ပဲဖြစ်ပါတယ်။ပေါ်ထူးနေကတော့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကဒီအင်တာနက်ဆိုင်ဘာအချက်လက်ခိုးယူမှုတွေရပ်တန့်ဖို့တရုတ်နိုင်ငံကိုတောင်းဆိုလိုက်ပါတယ်။မကြသေးခင်ကအစင်ကစားတွေအရအမေရိကန်ပြည်ထောင်စုဟာစိုက်ဘာသတင်းအချက်လက်ခိုးယူခံရမှုတွေကြောင့်နှစ်စဉ်ဒေါ်လာဘီလီယံပေါင်းများစွာဆုံးရှုံးနေရတယ်လို့ဆိုပါတယ်။ဒုသမ္မတဘိုင်ဒန်ရဲ့မိကွန်းအတွင်းမှာပဲအထူးကိမခံတဲ့တရုတ်ဆိုရရဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းထုတ်ပြပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့နိုင်ငံတကာလူခွင့်ရေးစံချိန်စံညွှန်းတွေကိုလေးစားလိုက်နိုင်မယ်ဆိုရင်ပို့ပြီးတော့တည်ငြိမ်ပြီးအင်အားကောင်းတဲ့ပို့ပြီးတော့စမ်းသစ်တဲ့နိုင်ငံတစ်ခုဖြစ်လိမ့်မယ်လို့ပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းတရုတ်ကိုယ်စားလှယ်တွေနဲ့ဒီတိတန့်တွေးဆုံဆွေးနွေးမှုအတွင်းမှာလူခွင့်ရေးကိစ္စနဲ့အတူတခြားကိစ္စရပ်တွေကိုဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်ဆိုရအရာရှိတွေကပြောပါရရှင်။